Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်စက်တင်ဘာလ4ရက်တနင်္လာနေ့ညနေခင်း6:00နာရီခွဲနဲ့9:00နာရီစီစဉ်တွေကိုလိုင်းဒိုမီတာ7925တို့ကနေတိုက်ထုတ်လွှင့်နေပါပါရှင်။ကျမနန်းလောပါဒီကနေ့စီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညနေခင်ပါရှင်။ကျမတင်ကြီးထိုက်ပါ။မြောက်ကိုရီးယားကိုတိုက်ခိုက်တဲ့ပုံစံတူစီးရဲလေးချင်မှုကိုတောင်ကိုရီးယားဘက်ကဒီကနေ့ဒုံးကျည်တွေနဲ့ပြစ်ခတ်ဆန်းသတ်ခဲ့ပါတယ်။ရခိုင်ကျမ်းဖတ်မှုတွေရေအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးနဲ့ဒေါက်ဆန်းစုကြည်တို့ဒီကနေ့ဆွေးနွေးကြပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်ကိုကိုဝင်းမင်းနဲ့အတူကြီးညာပေးပါမယ်
။ကောင်းပါပြီရှင်။တကြောပြန်ဖြစ်ပေါ်တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းကမတူညီတဲ့လူမှုအဖွဲ့အစည်းတစ်ခုကြောင့်ညှဉ်းချမ်းစွာရှင်တွဲနေလိုက်ဖို့အခက်အခဲတွေရှိလာနေတယ်ဆိုတဲ့သတင်းမှာတော့
နိုင်ငံတော်ဘာမှဖြစ်စဉ်ဖြစ်တုန်းကဖြစ်တဲ့ဟာကတမျိုးဒါကြီးရတယ်မှာ site ထုတ်ထားတဲ့လူတွေနဲ့ဒီစကန်သုံးခုပဲတိုက်တာ။အခုကကျတော့ဒီ30အလုံးကိုဒီလောက်အင်အားတူကြီးကြီးနဲ့တိုက်
မုံတော့ခရင်အုပ်ချုပ်ရေးမှုဦးရဲချုပ်ပါရှင်ပြည်စုံတော့မကြခင်ကြားမှာပါ။ဒါအပြင်မြန်မာကိုမကြခင်လာရောက်မဲ့အိန္ဒိယဝန်ကြီးချုပ်ရဲ့ခီးစဉ်ထိုင်းမြန်မာနယ်စပ်ကဤထူးဒပြင်ဒုက္ခတဲ့စကန်ကိုထောက်ပံ့ကူညီရေးရပ်ဆိုင်တော့မယ်ဆိုတဲ့သတင်းနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার ဆန်းသတ်မှုကိုတုံ့ပြန်မှုဆွေးနွေးနေကြတဲ့အကြောင်းကိုလည်းနောက်ပိုင်းမှာကြားဖို့ရှိပါတယ်။ခုရင်ဆုံးတော့ဒီကနေ့နောက်ဆုံးသတင်းတွေကိုမတ်တငင်ထိုင်းနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်။
မြောက်ကိုရီးယားရဲ့နျူကလ িয়ার ဆန်းသတ်တဲ့စခန်းကိုတိုက်ခိုက်တဲ့ပုံစံအဖြစ်ပုံဖော်လေ့ကျင့်တဲ့ဒီကနေ့တင်းနယ်လာနေမှာတောင်ကိုရီးယားစစ်တပ်ကဂျပန်ပင်လယ်တွင်းကိုဒုံးကျည်တွေပစ်ခတ်ခဲ့ပါတယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်ဆန်းသတ်မှုလုပ်ခဲ့တာနဲ့ပတ်သက်လို့ကုလသမဂ္ဂလွန်ကျွေးကောင်စီမှဒီကနေ့အရေးပေါ်အစီအဝေးခေါ်ယူဖို့ရှိနေချိန်မှာပဲတောင်ကိုရီးယားဘက်ကစီးရဲလေ့ကျင့်မှုလုပ်ခဲ့တာပါ။မြောက်ကိုရီးယားအပေါ်မှာနောက်ထပ်ပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ရေးကိုလည်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့တယ်လီဖုန်းဆက်သွယ်ဆွေးနွေးသဘောတူခဲ့တယ်လို့တောင်ကိုရီးယားသမ္မတရဲ့ပြောခွင့်ရကသတင်းထောက်တွေကိုပြောပါတယ်။မြောက်ကိုရီးယားဘက်ကနောက်ထပ်ပယ်ထိန်တပ်ဒုံးကျည်ဆန်းသတ်မှုတစ်ခုလုပ်ဖို့ပြင်ဆင်နေတဲ့အရေးအယောင်တွေလည်းထောက်လှမ်းရရှိထားတယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့တနင်္လာနေ့မှာပြောပါတယ်။ဒါ့အပြင်တပ်ဒုံးခွင်ဒုံးစနစ်အတွက်လောင်းချလေးစင်းကိုလည်းမကြခင်မှာယာယီချထားဖို့စီစဉ်နေတဲ့အကြောင်းတောင်ကိုရီးယားကာကွယ်ရေးဌာနကကြေညာသွားပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့အမေရိကန်ကိုခလီးဘွားတဲကတရားမဝင်ရောက်လာပြီးကြီးပြင်းလာသူတွေကိုအိမ်ပြန်မပို့ဖို့ကာကွယ်ပေးထားတဲ့အစီအစဉ်အတွက်အဆုံးသတ်တဲ့အမိန့်ထုတ်ဖို့ရှိနေပါတယ်။နက်ဖြန်အင်ကာနေမှာထုတ်ပြန်မှုရှိတဲ့ဒီအမိန့်ကိုချက်ချင်းအကောင့်ထဲမှာပေါ်သေးပဲအမေရိကန်လွှတ်တော်ဘက်ကလည်းဒီကိစ္စကိုတုံ့ပြန်ဖြေရှင်းပေးနိုင်အောင်6လတာအချိန်ပေးထားမယ်လို့အိမ်ပြည်တော်ရာရှိတွေကထုတ်ပြောလိုက်ပါတယ်။တကယ်တော့ခလီးဘွားတဲကအမေရိကန်ကိုတရားမဝင်ရောက်လာခဲ့သူတွေအနေနဲ့အမေရိကန်နိုင်ငံသားမဖြစ်သေးတော့လည်းပဲအလုံးလုံးခွင့်ပေးတဲ့ဒီအစီအစဉ်ကိုသမ္မတဘရက်အိုဘားမားလက်ထက်ကသမ္မတမိတ်နဲ့ထုတ်ပြန်ခဲ့တာဖြစ်ပြီးလွှတ်တော်အနေနဲ့ပါဝင်ပတ်သက်မှုမရှိခဲ့ပါဘူး။ဒါပေမဲ့သမ္မတထရန့်အနေနဲ့ခုလိုအဆုံးသတ်တဲ့အမိတ်ထုတ်ဖို့စိတ်ပြောင်းကောင်းကြောင်းသွားနိုင်တယ်လို့လည်းအင်ပီရိုယာရှိတွေကသတင်းတောက်တွေကိုထုတ်ပြောထားပါတယ်။ DAC တာကားလို့အတူကခေါ်တဲ့ဒီအစီအစဉ်မှာခလီးဘွားကတရားမဝင်ရောက်လာပြီးကြီးပြင်းလာခဲ့သူပေါင်း၈သိန်းနီးပါးကိုသူတို့မူရင်းနိုင်ငံကိုပြန်မပို့သေးပဲတတန်းထတ်တိုးနိုင်တဲ့နှစ်နှစ်စာအလုပ်လုပ်ခွင့်ပါမယ့်လျှောက်ထားပိုင်ခွင့်ပေးထားပါတယ်။ American Auditor ဥက္ကဋ္ဌပေါ်ရိုင်ရန်နဲ့အစိုးရပါတီ Republican ပါတီကတခြားအမတ်များစွာကတော့ American သမ္မတ Trump အနေနဲ့ဒီအစည်းအဝေးကိုပယ်ဖျက်မပစ်ဖို့တိုက်တွန်းထားပြီးသူတို့မူရင်းနိုင်ငံမှာလည်းနိုင်ငံသားမဖြစ်ခဲ့ပေမဲ့ American ရောက်လာခဲ့ရတဲ့သူတွေကိုကာကွယ်ပေးဖို့အဖြစ်တစ်ခုရှာနိုင်မယ်လို့ယုံကြည်နေကြပါတယ်။ဒါပေမဲ့ဒီအမိန့်ထုတ်ပြန်ပြီး6လကာလအတွင်းလွှတ်တော်ဘက်ကရည်ယူဆောင်မှုမရှိခဲ့ရင်ဘလို့ဖြစ်လာမလဲဆိုတာကတော့မသေးကြသေးပါဘူး။အထူးသဖြင့်အလုပ်လုပ်ခွင့်ပါမယ့်ကိုအဲ့ဒီအချိန်ကြာမှာတည်တန်းတူရမယ့်သူတွေအတွက်ဘလို့ဆက်လုပ်ရမယ်ဆိုတာမရှင်းသေးဘူးဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စု Texas ပြည်နယ် Houston မြို့မှာ Hurricane Harvey တံကြောင့်ပျက်စီးမှုအတိုင်းအတာကိုစီးစစ်ကောက်ယူနေပြီးရှင်းလင်းရေးလုပ်ငန်းတွေလုပ်နေတာနဲ့ကြပြိုင်နေမှာပဲ။စီးပွားရေးလုပ်ငန်းတွေအတွက်လည်း Houston မြို့ကအဆင်သင့်ရှိတယ်လို့မြို့တော်ဝန်ကကဘာကိုအသိပေးလိုက်ပါတယ်။မြို့မှာလာပြီးအစည်းအဝေးလုပ်ဖို့ပဲဖြစ်ဖြစ်ညီလာခံချင်းပါဖို့ပဲဖြစ်ဖြစ်အားကစားပွဲဒါမှမဟုတ်လေဂီတဖြောဖြေပွဲလုပ်ဖို့စီစဉ်ထားသူတွေလာပြီးလုပ်လို့ရပါတယ်လို့မြို့တော်ဝန်ဌာနက CBS ရုပ်သံရဲ့ Face the Nation စီစဉ်မှာမနေ့တနင်္ဂနွေနေ့ကပြောဆိုခဲ့တာပါကျွန်တော်တို့အနေနဲ့တစ်ချိန်တည်းမှာပဲအလုပ်တွေအများကြီးလုပ်နိုင်တယ်လို့လည်းမြို့တော်ဝန်ကပြောပါတယ်လူအများပြားကတော့ Houston မြို့ထဲကရေကြီးရေလွှမ်းနေတဲ့ရပ်ကွက်တချို့မှာရှိနေတဲ့အခြေအနေမျိုးမှာမြို့တော်ဝန်ကစီးပွားရေးလာလုပ်ကြဖို့ပြောဆိုခဲ့တာဖြစ်ပါတယ်ရေကာတာကျိုးကြမဲ့ရေကနေကာကွယ်ဖို့ Houston မြို့အနောက်ပိုင်းကရေရှမ်းနေတဲ့ရေလောင်းတမန်နှစ်ခုကရေတွေကိုစစ်တပ်အင်ဂျင်နီယာတွေဖောက်ထုတ်ဖို့လဲစီစဉ်နေပါတယ် ဒီရေလောင်တမန်တေကရေတွေဖောက်ထုတ်လိုက်ရင်တော့အိတ်နှစ်တောင်းလောက်ရေပေးတွင်မှာပါအင်းဒီကနေစွန့်ခွာထွက်သွားဖို့ညှဉ်းဆန်နေသူတွေဟာကိုယ့်ရဲ့အသက်အန္တရာယ်တွေမဟုတ်တော့ပဲကူညီကယ်ဆယ်ရေးသမားတွေကိုပါအသက်အန္တရာယ်ဖြစ်စေတယ်လို့မျိုးတော်ဝင်ကပြောဆိုထားပါတယ်ရှင်
ဂျာမနီနိုင်ငံမှာတော့လူများကြောက်လန့်ပြီးထွက်ပြေးစေခဲ့တဲ့ဒုတိယကမ္ဘာစစ်ကဘုံကြီးကိုမပေါက်ကွဲအောင်စနစ်တန်အောင်မြင်စွာဖြုတ်လိုက်နိုင်ပါပြီ။တစ်သမ၄၄ပြည်တိရှလုတ်ဘုံကိုပြီးခဲ့တဲ့ပတ်ကဂျာမနီနိုင်ငံစီးပွားရေးမြို့တော်ဖရန့်ဖတ်မှာတွေ့ခဲ့သည့်လူပေါင်း600000လုံးကျော်ကိုပျောက်ရွှေ့ခဲ့ရပြီးမှာဂျာမန်ဘုံကျန်းကျင်သူတွေအနေနဲ့ဒီစနစ်တန်ကိုမနေ့တနေ့ကန ောင်းခံခဲ့တာကြောင့်ဒုတိယကမ္ဘာစစ်အပြီးတည်းကဆိုရင်ဂျာမနီမှာအကြီးအမားဆုံးလူတွေရှေ့ပြောင်းရမှုဖြစ်ပါတယ်။ဒီဘုံကြံကျင်သူတွေအနေနဲ့ဘုံကိုရှင်းမှုအလုပ်စမလုပ်ခင်မှာအပူဓာတ်ကိုရှာနေတဲ့ကရိယာတက်ထားတဲ့ဟယ်လီကော်ပတာရဟတ်ယာဉ်တွေနဲ့ဒီနီနာထွက်ကိုတန်ရှင်းလုပ်ပေးခဲ့ပါတယ်။နေရာရှေ့ပြောင်းခံရသူတွေထဲမှာဆေးရုံနှင်းကလူနာတရာကျော်ပါဝင်ခဲ့ပြီးအဲ့ဒီချိန်မှာအရေးပေါ်စောင့်ရှောက်မှုပေးနေရတဲ့အသေးအံလူနာတွေလည်းပါတော့ခဲ့ပါတယ်။ဘုံကြံကျင်သူတွေကတကယ်လို့သာဒီဘုံပေါက်ကွဲသွားခဲ့ရင်အဲ့ဒီလမ်းမတစ်လျှောက်လုံးပြပြားဖို့ပြာကျသွားနိုင်တယ်လို့သတိပေးထားခဲ့ပါတယ်ခင်ဗျာ
။ UAB ကအတန်ညနေပိုင်းမြမဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။ရခိုင်ပြည်နယ်တွင် ARSA အစွန်းရောက်အကြမ်းဖက်သမားတွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ဆက်နွယ်ပြီးအင်ဒိုနီးရှားနိုင်ငံသားဝင်ကြီးနဲ့အတိုင်းပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်တို့ဒီကနေ့ဆွေးနွေးခဲ့ပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်တွင်းကလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးရင်းနောက်ပြည်နယ်တွင်းကစိန်ခေါ်မှုတွေနဲ့အခက်အခဲတွေဖြေရှင်းနိုင်မယ်ရေရှည်နီလန်းကောင်းတွေကိုဆွေးနွေးခဲ့ကြတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။အင်ဒိုနီးရှားသမ္မတဘက်ကတော့
Kita menyesalkan aksi kekerasan yang terjadi di Rakhine State, Myanmar.
မြန်မာနိုင်ငံရခိုင်ပြည်နယ်တွင်းကအကြမ်းဖက်မှုတွေကိုအင်ဒိုနီးရှားနိုင်ငံကရှုတ်ချတဲ့အကြောင်းသမ္မတဂျိုကိုဝီဒိုဒိုကပြောဆိုခဲ့တာပါ။ကြီးညာချက်တွေရှုတ်ချမှုတွေနဲ့တည်းမလုံလောက်ပါဘူး။လက်တွေ့ဆောင်ရွက်မှုတွေလိုအပ်ပါတယ်။အင်ဒိုနီးရှားအစိုးရအနေနဲ့အင်ဒိုနီးရှားလူမှုအဖွဲ့အစည်းတွေနိုင်ငံတကာအတိုင်းအဝိုင်းနဲ့ပူးပေါင်းပြီးလူသားချင်းစာနာထောက်ထားမှုဆိုင်ရာလိုအပ်ချက်တွေကိုဆက်ပြီးအခိုင်အမာထောက်ပံ့သွားမှာဖြစ်တယ်လို့သမ္မတကပြောဆိုခဲ့တာပါ။ရခိုင်ပြည်နယ်တွင်းကမွတ်စလင်တွေနဲ့အတူရပ်တည်တဲ့အကြောင်းပြသတဲ့အနေနဲ့လည်းနိုင်ငံတကာမှာမွတ်စလင်တွေဆန္ဒပြကြပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာကမြန်မာတန်ရုံးရှိမှာလဲရာနေချီတဲ့မွတ်စလင်အမျိုးသမီးတွေဆန္ဒပြခဲ့ကြပြီးအင်ဒိုနီးရှားအစိုးရဘက်ကမြန်မာနိုင်ငံအပေါ်မှာအခုထက်ပိုပြီးတော့ဖိအားပေးဖို့တောင်းဆိုကြပါတယ်။ဩစတြေးလျနိုင်ငံမှာလဲလွှတ်တော်ရှိတဲ့မြန်မာတန်ရုံးတို့ရှိမှာဆန္ဒပြခဲ့ပါတယ်။နောက်ဒီရုရှားနိုင်ငံတွင်းကမွတ်စလင်အများစုနေထိုင်ရာချက်ချင်းဒေသကဂွန်စနီမြို့မှာလဲရခိုင်ဒေသကမွတ်စလင်တွေကိုထောက်ခံတဲ့အနေနဲ့ထောင်နဲ့ချီတဲ့လူတွေစုဝေးပွဲလုပ်ခဲ့ပါတယ်ရှင်။
အင်ဒိုနီးရှားနိုင်ငံမှာထိပ်ပိုင်းတရားသူကြီးတူကိုလက်စားမှုနဲ့ထောင်ဒဏ်၈နှစ်ဒီနေ့ချမှတ်လိုက်ပါတယ်။အင်ဒိုနီးရှားလက်စားမှုတက်ချွေရေးခုံရုံးအနေနဲ့ထိပ်ပိုင်းတရားသူကြီးတွေကတဦးဖြစ်တဲ့ဖွဲ့စည်းအုပ်ချုပ်ပုံဆိုင်ရာခုံရုံးတရားသူကြီးကိုအခုလိုလက်စားမှုနဲ့အရေးယူတာဟာ2014ခုနှစ်ထက်ကဆိုရင်ဒုတိယအကြိမ်ဖြစ်ပါတယ်။တရိတ်ဆန်မွေးမြေဥပဒေအတွက်တရားရေးဆိုင်ရာပြန်လည်သုံးသပ်မှုအပေါ်ဝင်ဆွတ်နိုင်ဖို့အသာတင်သွင်းသူတူကပေးတဲ့အမေရိကန်ဒေါ်လာ1000တွေနဲ့ချီတဲ့ငွေတွေကိုဒီတရားသူကြီးပက်ထရီလစ်အက်ဘာအနေနဲ့လက်ခံခဲ့တဲ့အဖြစ်ရှိကြောင်းခုံတရားသူကြီး၅ဦးပါဒီတရားရုံးကနေဆုံးဖြတ်ပေးလိုက်တာပါတကယ်တော့ဇန်နဝါရီလမှာလုပ်ခဲ့တဲ့လက်စားမှုတိုက်ချက်ရေးအထူးစီမံကိန်းထဲမှာတရားသူကြီးအက်ဘာကိုလက်ပူးလက်ချက်မိခဲ့တာလို့အင်ဒိုနီးရှားလက်စားမှုတိုက်ချက်ရေးရဲရာရှိသူကထုတ်ပြောထားပါတယ်အရင်အင်ဒိုနီးရှားသမ္မတဆူဆီလိုဘန်ဘန်လက်ထက်ကတရားရေးနဲ့လူ့ခွင့်ရေးဆိုင်ရာဝန်ကြီးဖြစ်ခဲ့တဲ့အက်ဘာဘက်ကတော့သူ့မှာအပြစ်မရှိဘူးအမားအမှန်ကိုဖျားပဲသိလိမ့်မယ်လို့သူ့ကိုအပြစ်ဒဏ်ချမှတ်ပြီးမှထုတ်ပြောခဲ့ပါတယ်။တကယ်တော့လက်ပေးခဲ့တဲ့အသားတင်သွင်းသူဘတ်ဆူကီဟာရီမန်ကိုလည်းထောင်ဒဏ်9နှစ်နဲ့သူ့အတွင်းမူငယ်ဖေးကိုထောင်ဒဏ်9နှစ်ဒီမတိုင်ခင်အရင်တည်းကချမှတ်ထားပြီးသားဖြစ်ပါတယ်ခင်ဗျာ။
ကျောင်းနိုင်ငံမှာကျင်းပနေတဲ့စီးပွားရေးဖွံ့ဖြိုးဆဲဦးဆောင်နိုင်ငံ၅ခုရဲ့ BRICS ထိပ်သီးဆွေးနွေးပွဲမှာတော့အနာဂတ်လုပ်ငန်းစဉ်တွေချမှတ်ရေးဒီကနေ့တနင်္လာနေ့မှာစတင်ဆွေးနွေးပါတယ်။ချမ်းသာတဲ့နိုင်ငံတွေနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကြားကကွာဟမှုကိုဖြည့်ဆည်းပေးဖို့ကမ္ဘာရေးရာတွေမှာအခန်းကဏ္ဍကြီးတစ်ရပ်အနေနဲ့ပါဝင်ဖို့တရုတ်သမ္မတရှီဂျင်းဖင်ကတိုက်တွန်းပါတယ်။ Dapin Gaba Dawan Siwa Ibai Ma Gojo Siwa Gagwe Wara Lan Jitwa Lani Rago Sanjin Jabu Le Brit Take Di Sunu Pwe Ma Diyo Kao Sanga Dai Dung Dwa Bare Brit Take Di Sunu Pwe Ma Ro Brazil, Russia, India Diyo Ne Dan Afrika Nangan Luga Nangan Ji Ike Di Deyao Sunu Nira Pipare
Philippine Sitani Ne Nangan Taumai Miu Jiga Islamic Sipi Jwari Gu Shintu Naibu Nao So Sita Kemuri Leone Bilu Dine Tupio Lai Bare
တော်မြတ်ဒီမလာဝီမြို့ကြီးကိုအိုက်အက်စစ်သေးကြရွေနဲ့ဆီဆက်ရှိတဲ့စစ်သေးကြအုပ်စုကတိုက်ခိုက်ပြီးဝင်ထင်းကြရမှာအခုချိန်ဒီလူပေါင်း
ဟုတ်ကဲ့အောက်ကုလ25ရက်နေ့ကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုဟာလုံခြုံရေးရဲကင်းရဲစခန်းနဲ့တိုင်ရင်ဌာနချုပ်စတဲ့စခန်းနေရာစုစုပေါင်း30လောက်ကိုတပြိုင်တည်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်ဒီတကြိမ်တိုက်ခိုက်တာဟာပြီးခဲ့တဲ့နှစ်အော်တိုဘာလ9ရက်နေ့ကဖြစ်ပွားတဲ့အကြမ်းဖက်တိုက်ခိုက်မှုတဲ့ပုံမိုစနစ်ကျပြီးပုံမိုကြီးမားပြင်းထန်ခဲ့ကြောင်းဒေသခံ င်းသားတွေဟာလုံခြုံမှုကင်းမဲ့လာပြီးမြုံချီမှုတွေတိုးမြင့်လာပါတယ်ဒီအခြေအနေကအတူရှင်တွဲနေထိုင်ဖို့အတွက်မဖြစ်နိုင်တော့ကြောင်းမောင်တော်မျိုးနဲ့ကိုင်းကြီးရခိုင်ရွာကဦးတမ်းမိုးကပြောပါတယ်
ကျွန်တော်2012ခုပြဿနာရဲ့ကျွန်တော်တို့ဩဂလာပြဿနာရဲ့မှာကျွန်တော်တို့ကသူတို့နဲ့ကျွန်တော်တို့ဆိုရင်တိတ်ပြီးတော့ဟိုယုံကြည်ချက်ဆိုတာမရှိတော့ဘူးကျွန်တော်တို့ရဲ့သူတို့နဲ့ဆင်ရဲနေနိုင်လို့ရမှာမဟုတ်ဘူးသူတို့ကအမျိုးမျိုးကိုသွားတနေ့မဟုတ်တနေ့သူတို့ကဒီလိုပဲအကြံဖက်တွေနီးလဲနေသူတို့ကယူမယ်သူတို့ကဒီနယ်မျိုးတိမ့်ပိုက်ချင်တဲ့တော်မလို့သူတို့ကဒီလိုပဲအချိန်တိုင်းမဆိုအကြံဖက်ကိုလာဖို့ဆိုတာကျွန်တော်တို့ကသိရအားကြောင့်မို့ဒီရခိုင်ပြည်နယ်မှာဆိုဘယ်တော့ခါမှတည်ငြိမ်မှာမဟုတ်သူတို့ရှိနေသေးတယ်
ဩဂုတ်လ3ရက်နေ့ကလည်းကိုင်းကြီးမျိုးရွာကတောင်ယာကိုတွားတဲ့မျိုးတိုင်းသားရှိအောင်တက်ဖြတ်ခံခဲ့ရပါတယ်။မောင်တော်မျိုးပေါ်ကဥထုံးကျော်ကလည်းအတူတကွနေထိုင်ဖို့မဖြစ်နိုင်ကြောင်းအခုလိုပြောပါတယ်
။အဲ့လိုလိုကျင်းရောင်းမှမထင်ဘူးကျွန်တော်။သူတို့ကကျွန်တော်တို့နဲ့ဒီလိုဖြစ်နေတယ်ခဏခဏဖြစ်နေလို့ကျွန်တော်တို့ကဘလုံးမတင်လို့ရရှိနေတယ်။ကျွန်တော်တို့ကဒီသူတို့လူမျိုးတွေကဟောမှာအေးချင်းနေတဲ့လူလို့အမမဟိုဘင်္ဂလားဒေသနေပြီးအကျင်းပါလူတွေဆိုတော့ကျွန်တော်တို့ခွေးခါလို့မရဘူးလေဒီနေရီမွတ်စလီတွေကကျွန်တော်ဒေသရင်တွေကအမေရိကကုစုပါကျွန်တော်တို့ဒီလိုဒီဒီတောင်မှာအမေရိကဒီလိုဒီလိုဖြစ်လာကျွန်တော်တို့စိတ်မကောင်းဖြစ်တာပါစုံရင်မရှိရသေးဒီလိုဖြစ်လာပြီဆိုရင်ကျွန်တော်တို့ကဒါဟုတ်တော့ရောက်လာ
မောင်တော်မျိုးအနည်းမောင်နီခေါ်မွတ်စလင်ကြီးရွာကအုတ်ချွေရင်မှုဦးအဒူရာမန်ကတော့
ကျွန်တော်ကြတော့အေးရခိုင်တိုင်းတဲ့တင်နဲ့ကျွန်တော်တို့ပုံပန်းပါတယ်အီကိုလိုမီလိုကိုလိုမီသားစုလိုလူနေကြပါတယ်အင်းလေးလူနဲ့ခုတည်းကျွန်တော်တို့ပုံနေပါတယ်ဆက်ပါတယ်လူနေကြပါတယ်ကျွန်တော်တို့ကတင်ပတ်လည်းမလူလာဘူးကျွန်တော်တို့ကတင်မဲကိုဖန်ပေးဖို့ကျွန်တော်တို့ရောမှာဖွေးတည်ဖွေးထားပါတယ်ကျွန်တော်တို့ရောရမရပါနဲ့ပုံပန်းတာကျွန်မနဲ့မနဲ့ရောကျွန်တော်တို့ဖန်ပေးပါတယ
်မွန်တော်ခရိုင်ဒုခရိုင်အုတ်ချွေမှုဦးရဲထူးကလည်းလူမှုဖွဲ့စည်းနှစ်ရက်ကြာမှာယုံကြည်မှုတွေကြာဆင်းလာနေတယ်လို့တုံ့တက်ပါတယ်
ဟုတ်ကျွန်တော်တို့ဒီဖြစ်စဉ်တွေဖြစ်တော့လေဖြစ်စဉ်ပြီးတော့နှစ်ဖက်လူမှုအတိုင်းဝိုင်းနေပေါ့တယောက်ပုံတယောက်ယုံကြည်မှုနည်းနည်းလေးဒါကြာဆင်းတော့တဲ့သဘောရှိတယ
်ဥချိုရီအဖွဲ့အနေနဲ့တော့နှစ်ဖက်လူမှုအတိုင်းဝိုင်းကလိုအပ်ချက်တွေကိုကူညီထောက်ပံ့ပေးနေကြောင်းလည်းပြောပါတယ်လက်ရှိဖြစ်ပေါ်တဲ့အကြမ်းဖက်တိုက်ခိုက်မှုတွေအတွင်းမှာလုံခြုံရေးကပ်ဖွဲ့ဝင်13ဦးနိုင်ငံဝန်ထမ်း2ဦးသေဆုံးခဲ့တယ်လို့အရသားတွေတဲကဟိန္ဒူဘာသာဝင်9ဦးဒိုင်းနဲ့တိုင်းရင်းသား3ဦးနဲ့ရခိုင်တိုင်းရင်းသား4ဦးသေဆုံးခဲ့ကြောင်းနဲ့အကြမ်းဖက်တမ390ကိုအသေးဖမ်းဆီးရမိတယ်လို့6ယောက်ကိုအရှင်ဖမ်းဆီးရမိကြောင်းတမ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်
မြန်မာအစိုးရဘက်ကတော့အကြမ်းဖက်တိုက်ခိုက်မှုတွေကိုတုံ့ပြန်တဲ့နေရာမှာအပြစ်မဲ့ပြည်သူတွေတည်ကြည်ပျက်စီးမှုမရှိအောင်အတန်းတိုင်ဆုံးထိန်းသိမ်းဆောင်ရွက်နေကြောင်းထုတ်ပြန်ထားပြီးကုလသမဂ္ဂလုံခြုံရေးကောင်စီကလည်းလက်ရှိဖြစ်ပေါ်နေတဲ့တင်းမာမှုတွေရောကြရေးအတွက်ရေးပေါ်အစည်းအဝေးကျင်းပဆွေးနွေးခဲ့ပါတယ်။ကိုမိုးစောပါရှင်ခရိုအိန္ဒိယဝန်ကြီးချုပ်ရဲ့မြန်မာခီးစဉ်
Kaintwe, Pishin Murima, a tweet Jong Yari, Indian Nangane, Nimanangaja, Long Jong Yene, Gagway Bang Saya, Pubang Sawa Murine, Gongdwe, Sibon, and Nesa Setway Lanyangi, Bobby, Tote, Gamulaye, Nanangangang Song, the Jasun and Nanjim Yolin Chadwe Shibare, India, Winichoe, Donga, Kizin, Potong, that Chadugoro, Setway, Mimian Tare, Masumonga, Suzy, Timia Tabare.
Okay, ba. Still, Ninga, Inchin, Chi, Lakan, Jimbare, Briss, Quay, Tay, D, Siwego, Diahni, eh. Inya, Winjo, Narendra Muriha, a Siwe, a Pimaro, Yamanangango, Didrimbate, Sheki Samala, Kizingaro, Septemala, Nayanigani, Septemala, Quanayani, Iti, Nanga Kizin, and Layapo Shivare. Inya, Winjo, Yamma, Kizin, Dumaro, a Jampata Kaimurine, but the Lu, Lunjo, a Dwezo, Miare, Inya, Nangan, Yamanangaja, Lunjo, Yene, Gagwe, by Saya, Puwan, Sawyam, Murine, now let alone Inya. နေမှာကြာပြတနာဖြစ်နေတဲ့ပဲကုတ်သွဲမှုကိစ္စအပါအဝင်ကုန်းသွဲစည်းဝါးနဲ့နှနိုင်ငံနယ်ဆက်ဆက်သွယ်ရေးခရီးလမ်းကြောင်းတွေပို့ပြီးတော့မှတိုးတက်ကောင်းမွန်လာရေးနှနိုင်ငံခေါင်းဆောင်တွေကြာဆွေးနွေးနိုင်ခြင်းရှိတယ်ဆိုတဲ့မျှော်လင့်ချက်တွေရှိပါတယ်လက်တလုံးမှာတော့ရခိုင်မောင်းတော့ဘက်မှာအကြံဖက်တိုက်ခိုက်မှုတွေနဲ့ရင်ဆိုင်တွေ့ကြုံနေရတဲ့မြန်မာအစိုးရအနေနဲ့အိန္ဒိယဝန်
ကျွန်တော်တို့အိန္ဒိယနဲ့လည်းနေဆက်ကဒါရှေ့ကြီးဆက်ဆက်နေတော့ဆက်ဆက်နေတဲ့ခါကျတော့နေဆက်ဆက်ဆက်နေတဲ့နိုင်ငံအချင်းချင်းကောင်းဆောင်နေပြန်လည်သွားတဲ့ခါကျရင်တော့ကျွန်တော်နေဆက်ကိစ္စကတော့မလွဲမသွေပါလာမှာပေါ့လေဆိုတော့နေဆက်ဖြတ်ပြီးတော့ကျွန်တော်လုံခြုံရေးကိစ္စရှိမယ်နောက်ပြီးနေဆက်ဖြတ်ပြီးတော့ကျွန်တော်တို့စီးပွားရေးဆက်ဆက်နေတဲ့ကိစ္စရှိမယ်ပေါ့နော်အဲစီးပွားရေ ွယ်စည်းတွေဘာတွေရှိမယ်ဆိုတာတွေကစီးပွားရေးကလည်းလုံးလို့မရဘူးဆိုတဲ့ခါကျတော့စီးပွားရေးနဲ့လုံခြုံရေးနဲ့ကတော့ကျွန်တော်တို့တစ်ဆက်တစ်ဆက်ပဲကျွန်တော်တို့ဆွေးနွေးရမှာပေါ့နော်။နောက်ပြီးခါကျတော့အိန္ဒိယကတော့ဟိုအကြမ်းဖက်မှုတိုက်ချက်ရေးတွေ့ကြုံတွေဘာတွေကမြန်မာပြည်နဲ့အများကြီးရှိတယ်ဆိုတော့ဆွေးနွေးမလားပေါ့နော်။အိန္ဒိယနိုင်ငံနဲ့မြန်မာနိုင်ငံနဲ့အပြန်အလှန်တယောက်စီတယောက်တင်ယူလို့ရအောင်ဆွေးနွေးကြမလား။ဒါကလည်းကျွန်တော်တို့ဆွေးနွေးမှပိုင်နိုင်မှာမယ်လို့ထင်ပါတယ်
။အိန္ဒိယဝန်ကြီးချုပ်မိုဒီရဲ့ခီးစဉ်ဟာမြန်မာနိုင်ငံရဲ့အင်အားကြီးနိုင်ငံကြီးနှစ်နိုင်ငံဖြစ်တဲ့အိန္ဒိယနဲ့တရုတ်တို့ကြားဩဇာလွှမ်းမိုးမှုနဲ့စီးပွားရေးမဟာဗျူဟာနဲ့နိုင်ငံသားချင်းချင်းမြုပ်နှံဆက်ဆံမှုတွေတိုးချဲ့ဖို့ကြိုးစားတဲ့ခီးစဉ်တစ်ခုအဖြစ်ရှုမြင်ကြပါတယ်။ဒီအပေါ်ဦးစည်ရသူရဲ့အမြင်ကတော့
အိန္ဒိယကတော့အကြီးအကဲနှစ်နိုင်ငံရှိတာပေါ့တရုတ်နဲ့အိန္ဒိယဆိုတော့ကျွန်တော်တို့ကတရုတ်ပေါ်မှာမိခိုအားထားရတာတော့ကျွန်တော်တို့များနေတယ်။ဒါလည်းဟိုတရုတ်ဘက်ကအများကြီးချင်းချင်းမြုပ်နှံထားတဲ့ဆက်ဆံတွေလုပ်တဲ့အခါဒါနိုင်ငံအတွက်ကောင်းတဲ့အချက်ပဲ။ဒါပေမဲ့ကျွန်တော်တို့ကဟိုတနိုင်ငံတည်းပေါ်မှာမိခိုထားရရင်တော့ဘူဝါဒအပြောင်းလဲတွေပါဖြစ်တဲ့အခါကျရင်ကျွန်တော်တို့ကနိုင်ငံကအငိုက်မိသွားနိုင်တာပေါ့လေ။ဆိုတော့ဒီသာရင်းမှာဘာပြောစီးပွားရေးကလည်းတက်လာနေတယ်။စံတမန်ရေးကအင်အားလည်းရှိနောက်ပြီးတော့စီးပွားရေးအင်အားရလည်းတက်လာပြီးတော့ချိန်ဝါလည်းရှိတဲ့ဒီအိန္ဒိယလိုနိုင်ငံမျိုးနဲ့ကျွန်တော်တို့ကဆက်ဆံထားနိုင်မယ်ဆိုရင်တရုတ်ကြီးပဲကျွန်တော်တို့အားကိုးနေရတာမျိုးမဟုတ်ပဲနဲ့အိန္ဒိယဘက်ကလည်းကျွန်တော်တို့ခွင့်လန်းနေကျွန်တော်တို့ပွင့်လာနိုင်တယ်ဒါနှစ်နိုင်ငံကောင်းဆောင်နေရလဲကျွန်တော်တို့ဆက်ဆံရေးကောင်းနေတဲ့အချိန်ဖြစ်တဲ့အတွက်ကြောင့်မလို့ဒါတို့တော့ကျွန်တော်တို့ကအခွင့်ကောင်းယူပြီးတော့လုပ်ဖို့လိုတာပေါ့နော်မြန်မာဘက်ကနေ
ဒါအပြင်မြန်မာနိုင်ငံကပဲမျိုးမျိုးကိုအိန္ဒိယကတင်သွင်းနေတာကိုကန့်သတ်လိုက်ပြီးတဲ့နောက်ပါအိန္ဒိယဘက်ကခေါင်းဆောင်တူပထမဦးဆုံးလာရောက်တဲ့ခီးစဉ်ဖြစ်နေတဲ့အတွက်ဒီပေါ်မှာစီးပွားရေးလည်လာတုံ့သက်သူစာရေးဆရာဒေါက်တာခင်မောင်ညိုကတော့တနိုင်ငံကုန်သက်စီးပွားဆက်ဆံမှုအဆင်ပြေလာစေမယ့်အလားအလာကောင်းဖြစ်ရှုမြင်ပါတယ
်အတော်လေးဟိုဒီပဲကိစ္စကိုတိုက်ပွဲဝင်ဟိုဘက်ကနေလို့တော့သူတို့အနိုင်ရတဲ့သဘောမျိုးရှိတဲ့အချိန်မှာပုံပြရေးစစ်ပွဲသဘောမျိုးဖြစ်သွားတယ်ဟိုအိန္ဒိယဘက်ကလည်းတော့သူတို့ကဟိုမိုဒီကိုပုံပြတဲ့ရခံပြီးပဲဒီပဲကိစ္စဆိုတော့ကတော့အဲ့ဒါအကောင်းဆုံးဖြစ်အောင်ပြောနေကြတာပေါ့အကုန်တွေဝင်ကြည့်လဲဝိုင်းတော့ပြောနေကြတော့ပေါ့လေဆိုတော့သူကြီးကို
ဝင်းကြီးချုပ်မိုဒီရဲ့အခုခီးစဉ်တွင်မှာတော့နေပြည်တော်ကိုသွားရောက်ပြီးနိုင်ငံတော်သမ္မတနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားဝင်ကြီးတော်အောင်ဆန်းစုကြည်အပါအဝင်မြမအစိုးရအဖွဲ့ထိတ်တန်းကောင်းဆောင်နေနဲ့တွေ့ဆုံဆွေးနွေးနိုင်ခြင်းရှိပါတယ်တနိုင်ငံသားဆွေးနွေးမှုတွေနဲ့အတူငလျင်တန်းတင့်တဲ့ပုဂံဖျားတွေပြုပြင်ထိန်းသိမ်းရေးဆိုင်ရာနားလည်မှုစာချုပ်လာတရက်ကိုလည်းလက်မှတ်ရေးထိုးဖို့ရှိတယ်လို့သိရပါတယ်ရှင်
မ မှာစုမမရှင်အခုတော့ထိုင်းမြန်မာနယ်စပ်ကမြန်မာဒုက္ခသည်တွေအရေးဖက်လက်ရအောင်မှာထိုင်းမြန်မာနယ်စပ်ကဤဒုထကရင်ဒုက္ခသည်စခန်းကိုပေးအပ်နေတဲ့ကူညီတွေစက်တင်ဘာလကမှရတနာမှာဖြစ်တဲ့အတွက်စခန်းမှာခေလုံးနေတဲ့မြန်မာဒုက္ခသည်တွေနေရာပြန်ဖို့ဖြစ်အားပေးခံရပါတယ်ဒါပေမဲ့လည်းဒုက္ခသည်တွေနေရာပြန်ဖို့အချိန်မတန်နေတဲ့အတွက်အကူအညီတွေဆက်လက်ပေးဖို့ဒုက္ခသည်တွေကိုကူညီထောက်ပံ့
ကျွန်တော်တို့ကကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန ဒီနေ့ကျွန်တော်တို့ကဒီအုပ်ပေါ်မှာမိခိုအားထားကြံတက်ခဲ့တဲ့ပုံစံအဖြစ်ပုံဖော်လေ့ကျင့်တဲ့အမေရိကန်ကိုခလီဘွားဒေကတရားမဝင်ရောက်လာတဲ့အခွန်းနဲ့စက်တင်ဘာလကုန်ပိုင်းမှာတော့အကူအညီတွေဖက်တောက်တော့မှာဖြစ်ပါတယ်ဒီအတွက်ဒုက္ခသည်တွေကိုကူညီနေတဲ့အဖွဲ့အစည်းက
ဥက္ကဋ္ဌမမမန်ကအခုညီတွေဆက်ပေးဖို့အတွက်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့နိုင်ငံတကာကိုတောင်းဆိုလိုက်ပါတယ်အခုလောလောဆယ်ကဒီလ9ဆိုတော့တော်တော်အင်ဂျီနီယာတွေကိုနိုင်ငံတကာရဲ့ဒီကော့စ်ဆိုတော့တော်တော်အင်ဂျီနီယာတွေကိုနိုင်ငံကြီးရဒီပြေဆိုတဲ့စစ်ဆိုစနစ်မျိုးတွေမရောက်သေးဘူးပေါ့နော်နောက်ကျွန်တော်တို့သူတို့
အိုင်ဒီဗီဒီတံမဲနေရာလဲလုံးဝဆက်ချမှုမရှိသေးဘူး။ဖိုင်ပင်တလောက်လဲသူ့အတက်ကန်းတွေလဲပဲသုံးကြတယ်လဲမရှိသေးဘူးပေါ့နော်။ဒါကြောင့်မို့လို့ကျွန်တော်တို့ကအချိန်မတန်သေးဘူးလို့ပြောရမှာပေါ့။ဒါဟုတ်။ဒီပြည်နယ်အတွင်းတနိုင်ငံလုံးဖိကတ်တိုက်ခိုက်မှုရဲ့စည်းရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားခဲ့ပေမဲ့လည်းစည်းရေးမတည်ငြိမ်မှုတွေရှိနေသေးတဲ့အတွက်ဒုက္ခသည်3000နီးပါးဟာလက်ရှိမှာတော့နေရပြန်ဖို့အတွက်အဆင်သင့်မဖြစ်သေးတဲ့အကြောင်းနဲ့သူတို့ရဲ့လုံခြုံရေးအတွက်
စိုးရင်စရာတွေရှိနေသေးတယ်ဆိုပြီးတော့လည်းမမမန်းကပြောပါတယ်။နိုင်ငံရေးရလည်းပဲပြုပြင်ပြောင်းလဲမှုတွေအစီအောင်သွားမရှိသေးဘူး။နောက်သဘောတူညီချက်တွေအစပေါ်နော်။ဒါတွေကမရှိခဲ့ရင်တော့ပုံမှန်ပြီးတော့မှသုတ်သွင်းမှုတွေတော့မှကျွန်တော်တို့ပြင်မြင်ရတယ်ပေါ့နော်။ဒီလိုကြတော့သွားပြောတဲ့ဒီစိုးရတပ်စခန်းတွေရဲ့ပြန်ပြန်ပြီးတော့မှထုတ်တာလည်းမရှိသေးဘူးပေါ့။ဒါမိစဆုံးပြော
အခုနေနေနဲ့ဒီနေရာဒီမှာလဲစတာထားနေတာဒီရှိပါသေးတယ်။စခန်းလေးလဲဆိုတော့ဒီပုံမှာရှင်းတင်ပြီးတော့ကဒီစည်ရေးအရာနိုင်ငံရေးအရာဘယ်လိုမှယုံကြည်စိတ်ချလို့မရသေးဘူးဆိုတာလဲပြောရမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းလဲတွေဖြစ်ပြီးဒုက္ခတွေတွေနေရပြန်နိုင်တဲ့အခြေအနေရှိပြီဆိုပြီးနိုင်ငံတကာကယူဆနေပေမဲ့လည်းဒုက္ခတွေတွေကတော့ နေရပြန်ဖို့အတွက်တွတ်ဆုတ်နေကြဆဲဖြစ်ပါတယ်။ဒါအပြင်ထိုင်းမြန်မာနယ်စပ်မှာ UNHCR ရဲ့အစောက်ရှောက်ခံဒုက္ခသည်စခန်းတွေမှာလည်းစားနပ်ရိက္ခာတွေတပြေးပြေးဖြတ်တောက်ခံနေရပါတယ်။ဒုက္ခသည်တွေကိုဆန္ဒလျောက်ဌာနေပြန်သွားရေးအကျိုးဆောင်ဌာနတွေကိုဒုက္ခသည်စခန်းတိုင်းမှာ UNHCR နဲ့NGOတွေနိုင်ငံအစိုးရတွေပူးပေါင်းပြီးဖွင့်လှစ်ထားပေမဲ့လည်းတိုင်းနယ်ချီရှိတဲ့ဒုက္ခသည်တွေနေရပြန်ရေးအာမခံချက်နဲ့ပတ်သက်လို့ဆွေးနွေးတာမျိုးတွေမရှိသေးတဲ့အတွက်နေရပြန်ရေးဟာမရေမရာဖြစ်နေစေအခြေအနေမှာရှိနေပါတယ်ရှင်။
ဒီခန့်ဒီနေ့မြောက်ပိုင်းကဒီဩဂတ်စ်လ26ရက်ကျန်းဖက်တိုက်ခိုက်မှုနောက်ဆက်တွဲအခြေအနေတွေနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့အမြင်ချင်းကပ်မှုနဲ့နိုင်ငံတကာရဲ့အမြင်ချင်းကပ်မှုတွေကိုလက်ချက်အတော်ရှိနေပါတယ်။သတင်းချက်လက်တွေမှောင်ရင်းရရှိရာကြောင့်လားခံယူဆန်ထားမှုတန်ဖိုးမတူရာကြောင့်လားဘယ်အကြောင်းတရားတွေကြောင့်ဒီလိုမျိုးကိုလက်မှုတွေဖြစ်နေလဲဆိုတာကိုတော့လာမယ့်အင်္ဂါနေ ော့ပြပူထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအတန်းဖိုင်နဲ့ဖြစ်စီကြိုတင်ပြပူထားလို့လည်းရပါတယ် view မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@viewnews.com ဖြစ်ပါတယ်ပအဝင်ဆွေးနွေးပြင်းပြကြမယ်ဆိုတော့ရှင်လို့ပြန်ပါပါခင်ဗျာ
မနက်ပြန်အင်္ဂါနေ့ညတိုင်းရဲ့ဒီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်အခုတော့နိုင်ငံတကာသတင်းဆောင်မှာဖက်ဆက်ရအောင်ပါမြောက်ကိုရီးယားနိုင်ငံရဲ့6ကျင်းမြောက်အင်အားအပြင်းဆုံးနျူကလ িয়ার စမ်းသပ်မှုနဲ့ပတ်သက်ပြီးဘလို့တုံ့ပြန်သွားမလဲဆိုတာကိုကမ္ဘာနိုင်ငံတွေအနေနဲ့ဆွေးနွေးသုံးသပ်နေပါတယ်ကုလသမဂ္ဂရဲ့အရေးယူပိတ်ဆို့တန်းခတ်မှုသစ်တွေရင်ဆိုင်နေရချိန်မှာပဲနိုင်ငံတကာကသတိပေးချက်တွေကိုမြောက်ကိုရီးယားကအခုလိုအန်တုတုံ့ပြန်လိုက်တာပါမြောက်ကိုရီးယားရဲ့အရင်နှီးဆုံးတဲ့မဟာမိတ်အင်အားအကြီးတရုတ်နိုင်ငံကလည်းကုလသမဂ္ဂရဲ့ဒီတန်ခတ်မှုအသစ်ကိုထောက်ခံထားတာပါဆလာတီစာဟုတ်ရဲ့သတင်းလောကကိုကိုအောင်ကတင်ပြထားပါတယ်
ဒီနေ့ဦးရင်းကမြောက်ကိုရီးယားနိုင်ငံမှာအပြင်းထန်ဆုံးဟိုက်ဒရိုဂျင်ဘုံးစမ်းသပ်ပေါက်ခဲ့ကြတာကြောင့်ဒီအခြေအနေကိုဘယ်လိုတားဆီးနိုင်မလဲဆိုတာနဲ့ပတ်သက်ပြီးဒေတာရင်းနိုင်ငံတွေအနေနဲ့အပြင်းထန်ဆွေးနွေးနေပါတယ်နျူကလ িয়ার စမ်းသပ်ပေါက်ခဲမှုတားဆီးပေးပြီးရေးစာချုပ်အဖွဲ့ CTBDO ရဲ့အတွေ့အမှုချုပ်လက်စင်နာဇာဘူကဒီ
ဒါကြောင့်ဘာဆက်လုံးလဲဆိုတာကတော့တကယ်ကိုမေးခွန်းထုတ်စရာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းမြောက်ကိုရီးယားအနေနဲ့နျူကလ িয়ার စစ်တမ်းမှုတွေကိုရပ်ပြအောင်တရုတ်နိုင်ငံအနေနဲ့ဖိအားပေးဖို့တောင်းဆိုခဲ့ပါတယ်ဒါပေမဲ့တရုတ်အနေနဲ့မြောက်ကိုရီးယားကိုနားချမသိမ်းသိနိုင်ခဲ့ပဲဒီအခြေအနေဟာတရုတ်အတွက်မျက်နှာပြက်စရာဖြစ်ခဲ့တယ်လို့တနင်္ဂနွေနေ့ကသူ့ရဲ့ Twitter မှာ ရနိုင်တယ်လို့အခက်ကတွေကထောက်ပြပါတယ်ပီကင်းတက္ကသိုလ်ကိုရီးယားကျွမ်းကျင်လေးလာရေးဌာနကဒွန်ဂီခင်က
အမေရိကဘိုင်ဒီပလိုယင်းဒီဆာဒ်အင်ဆာ
ကိုရီးယားမှာတဲ့ဒုံခွင်းစနစ်ကိုအမေရိကန်ဘက်ကလာချထားတာကြောင့်တရုတ်ဆိုးရွားနဲ့လူလူကြားမှာဒီပေါ်စိုးရိမ်စိတ်တွေဖြစ်ပေါ်စေပါတယ်ဒီကိစ္စနဲ့ပတ်သက်လို့တောင်ကိုရီးယားဟာအမေရိကန်နဲ့ပူးပေါင်းလှုပ်ဆောင်တာကြောင့်တရုတ်နဲ့တောင်ကိုရီးယားကြားမှာဆက်ဆံရေးကွာဟသွားစေပြီးအဲ့ဒီအခြေအနေဟာအမေရိကန်နဲ့တရုတ်ဆက်ဆံရေးအပေါ်မှာလည်းရိုက်ခတ်တာကြောင့်ဒါမြောက်ကိုရီးယားအတွက်တော့မဟာဗျူဟာမြောက်အောင်မြင်မှုတရံလို့ပြောရမှာပါ
ရန်နရီပတ်လည်ဝိုင်းနေတယ်လို့ခန်းစားရတာကြောင့်မြောက်ကိုရီးယားဟာနျူကလ িয়ার လက်နက်ပိုင်ဆိုင်မှုအာသီတာပြင်းပြနေတာလို့တရုတ်နိုင်ငံရဲ့အကဲကတ်တွေကဆိုပါတယ်အမေရိကန်ဂျပန်နဲ့တောင်ကိုရီးယားတို့ဟာမြောက်ကိုရီးယားနဲ့ဆွေးနွေးပြီးသူ့ရဲ့လုံခြုံရေးနဲ့ပတ်သက်တဲ့ဆွေးနွေးမှုတွေကိုရှော့ချပေးတဲ့နယ်လို့ဆိုပါတယ်သမ္မတထရမ့်ကတော့မြောက်ကိုရီးယားနဲ့အေးအေးဆေးဆေးပြောဆိုဆွေးနွေးတာဟာအလုံးမဖြစ်တာကြောင့်စစ်ဘက်ကြီးကဲတွေနဲ့တခြားနိုင်ငံတွေကိုရှာဖွေမယ်လို့တီတာမှရေးသားပါတယ်ဒါမှလည်းစီရေးအရေးယူဖို့ကတော့မလွယ်ဘူးလို့ဗြိတိန်နိုင်ငံသားရဲ့ဝန်ကြီးဘော်ရစ်ဂျွန်ဆန်ကပြောပါတယ
် The distance between North Korea and Seoul
တောင်နဲ့မြောက်ကိုရီးယားဟာအလမ်းမဝေးတာကြောင့်မလို့တာမန်လက်နက်နဲ့တော့မှတောင်ကိုရီးယားနိုင်ငံအတော်များများကိုမြောက်ကိုရီးယားဘက်ကပြစ်ခတ်နိုင်ပါတယ်ဒါကြောင့်မလို့စီရေးအရေးအရေးယူမယ်ဆိုပြီးတော့ချိန်ချောက်တာဟာမလွယ်ကူပါဘူး
ဥရောပသမဂ္ဂကောင်ဆောင်တွေကတော့မြောက်ကိုရီးယားပေါ်ပိုပြင်းထန်တဲ့ပိတ်ဆို့တက်မှုတစ်တွေကိုချမှတ်ဖို့တောင်းဆိုကြပြီးမြောက်ကိုရီးယားရဲ့အကြီးဆုံးကုန်သွယ်ဘက်နိုင်ငံတွေဖြစ်တဲ့တရုတ်နဲ့ရုရှားအနေနဲ့ဒီကိစ္စနဲ့ပတ်သက်လို့အသေးချာကြိုင်တွေဖို့တာဝန်ရှိတယ်လို့ပြောဆိုပါရခင်ဗျာ
ကွန်အောင်တင်ပြသွားတာပါရှင်အခုတော့ကြန့်ရှိနေတဲ့အချိန်တွင်နောက်ဆုံးရသတင်းအချင်းချုပ်ကိုမတင်ရထိုက်ကပြောပြပေးပါဦး
စကိုင်းပြည်နယ်တွင် ARS ရဲ့ဆွေးရောက်အကြံဖက်သမားတွေရဲ့အကြံဖက်တိုက်ခိုက်မှုတွေနဲ့ဆက်နွယ်ပြီးအင်ဒိုနီးရှားနိုင်ငံသားဝင်ကြီးနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နောက်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောင်လှိုင်တို့နဲ့ဒီကနေ့ဆွေးနွေးခဲ့ကြပါတယ်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်တွင်းကလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးရင်းနောက်ပြည်နယ်တွင်းကစိန်ခေါ်မှုတွေနဲ့အခက်အခဲတွေဖြစ်ရှင်းနိုင်ပေရေရှင်နီးလန်းကောင်းတွေကိုဆွေးနွေးခဲ့ကြတယ်လို့မြန်မာနိုင်ငံသားဝင်ကြီးဌာနကလည်းထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်တွင်းကမွတ်စလင်တွေနဲ့အတူရပ်တည်ကြောင်းပြသတဲ့အနေနဲ့လည်းနိုင်ငံတကာမှမွတ်စလင်တွေဆန္ဒပြနေကြပါတယ်။အင်ဒိုနီးရှားနိုင်ငံဂျာကာတာကမြန်မာတရုတ်ရှိမှလည်းရာနဲ့ချီတဲ့မွတ်စလင်အမျိုးသမီးတွေဆန္ဒပြခဲ့ကြသလိုဩစတြေးလျနိုင်ငံမှာတော့လွှတ်တော်ရှိနဲ့မြန်မာတရုတ်တို့ရှိမှဆန္ဒပြခဲ့ကြပါတယ်။ရုရှားနိုင်ငံတွင်းကမွတ်စလင်များစုနေထိုင်ရာချက်ချင်းဒေသကဂရော့စနီမှလည်းရခိုင်ဒေသကမွတ်စလင်တွေကိုထောက်ခံတဲ့အနေနဲ့ထောင်နဲ့ချီတဲ့လူမှုစုဝေးပွဲလုပ်ခဲ့ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်စခန်းကိုတိုက်ခိုက်မှုအဖြစ်ပုံဖော်လေ့ကျင့်တဲ့အနေနဲ့ဒီကနေ့တနင်္လာနေ့မှာတောင်ကိုရီးယားစစ်တပ်ကဂျပန်ပင်လယ်တွင်းကိုဒုံးကျည်တွေပစ်ခတ်ခဲ့ပါတယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်စမ်းသပ်မှုလုပ်ခဲ့တာနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကဒီကနေ့အရေးပေါ်အစည်းအဝေးခေါ်ဖို့ရှိနေချိန်မှာပဲတောင်ကိုရီးယားဘက်ကအခုလိုစည်ရေးလေ့ကျင့်မှုကိုလုပ်ခဲ့တာပါ။အမေရိကန်ပြည်ထောင်စုတက္ကသပြည်နယ်ဟျူစတန်မြို့မှာဟာရီကိန်းဟာဗီတန်ကြောင့်ပျက်စီးမှုအတိုင်းအတာကိုစီးစင်ကောက်ယူနေပြီးရှင်းလင်းရေးလုပ်ငန်းတွေလုပ်နေရတဲ့ကြေညာနေမှာပဲစီးပွားရေးလုပ်ငန်းတွေအတွက်ဟျူစတန်မြို့ကအဆင်နဲ့ရှိနေတယ်လို့မြို့တော်ဝန်ကဖိတ်ခေါ်လိုက်ပါတယ်ရှင်
။တရင်အချင်းချုပ်ကမတင်ကြီးထိုက်ကကြေညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့နက်ရှန်ကယ်လီဖြစ်ပါတယ် VOA American အသံညပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30ထိလိုင်းဒိုမီတာ24 kHz 11.33ညလိုင်းဒိုမီတာ25 kHz 11.69လိုင်းဒိုမီတာ57 kHz 5995ရောကနေတိုက်ထုတ်လွှင့်ပေးတော့အောင်ပါဒေါက်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနှောင်းလာပါ
Thank you.
This program has come to you from the Voice of America, Washington.